ဒီပုံငယ်ကျွန်တော်တို့ video ကိုပြည့်စုံမြင်ရောင်းဝင်ပြလာသူလည်းကျေးဇူးတင်ပါတယ်ကျွန်တော်ပထမဦးဆုံးမေးခွန်းကလက်ရှိမြန်မာနိုင်ငံရဲ့ကဏ္ဍကြီး၃ရက်ဥပဒေပြည်ရေးအုပ်ချုပ်ရေးတရားစီရင်ကဏ္ဍကြီး၃ရက်မှာကျွန်တော်တို့အခုစကားပြောနေတဲ့အချိန်နဲ့ပြောမယ်ဆိုရင်မျိုးသမီးတွေရဲ့ပါဝင်မှုတိုးတက်လာပြီလို့ပြောလို့ရပါပြီလား
အော်တိုးတက်လာပြီလို့တော့ပြောလို့မရသေးဘူးပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီဥပဒေပြည်ရေးမှာတော့မှ 10% ဆိုတော့တစ်ဆယ်ရာခိုင်နှုန်းပဲရှိသေးတယ်ပေါ့နော်ကျန်တဲ့အုပ်ချုပ်ရေးတို့တရားစီရင်ရေးတို့မှာမပြောပါတော့ဘူးပါတော့ပါတယ်တကယ်အောက်ခြေမှာပဲပါနေတဲ့ကိစ္စတွေကိုကျမတို့တွေ့ရတယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကအခုချိန်တွေမရှိသေးပါဘ
ူးဟုတ်ကဲ့ဆိုတော့တိုင်းပြည်မှာတို့ဒီအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားဆင့်မဟာဗျူဟာစီမံကိန်းဆိုပြီးတော့ချမှတ်ထားတာရှိပါတယ်ဆိုတော့ဒီမဟာဗျူဟာစီမံကိန်းကိုရောအကောင့်ထဲဘယ်လောက်ထိကြည့်ရရပေါ်ဆောင်လာမျိုးရှိပါလေ
ထီရောက်ရမထီရောက်ဘူးဆိုတာကကျမတို့ရဲ့ပြည်သူလူထုအတန်ကပို့ပြီးတော့မှတက်တည်ဖြစ်တာပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်အခုချိန်ထိဒီစီမံကိန်းက2020ဆိုလို့ရှိရင်ပြီးသွားပြီ။ဒါပေမဲ့အခုချိန်ထိဒီလင်းတိုင်းဆိုင်ရာအမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့မှအခုချိန်လေးကျမတို့တကယ်ကိုထီထီရောက်ရောက်အေးအေးယူနိုင်မှုကမရှိသေးပါဘူး။အဲ့ဒီမဟာဗျူဟာစီမံကိန်းကပြောထားတယ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့မှသူကပပျောက်ဖို့အတွက်ဒါကိုလုံးဝလှုပ်ဆောင်ရမယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်။တခြားသောအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်အစ်စ်စီမံကိန်းတွေချမှတ်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်။ဒါပေမဲ့တကယ်လက်တွဲမှာပြန်ကြည့်မယ်ဆိုလို့ရှိရင်ဘာမှဆက်လက်တွေ့အကောင့်ထဲပေါ်တဲ့ဟာမျိုးမရှိဘူးပေါ့နော်ဥပမာအဖြစ်တိုင်းရင်းသားဒေသမှာကြည့်မယ်ဆိုလို့ရှိရင်ဒီဒီမှာစီမံကိန်းကြီးကိုအကောင့်ထဲပေါ်မဲ့ body ဆိုတော့ရန်နေရာကြီးကဘယ်မှာရှိလဲတောင်ဘူးမှမသိဘူးအဲ့လိုမျိုးဖြစ်နေတဲ့အခါမှာဒါဒီထိရောက်မှုရှိလားမရှိလားဆိုတာအဖြေကရှင်းတယ်ထိရောက်မှုမရှိသေးဘူးအကောင့်ထဲပေါ်မှုတွေအရန်အားနေနေသေးတဲ့ဟာကိုကျမတို့တွေ့ရတယ်
ဆိုတော့ဒါပြင်ပေါ်လေဒီနောက်ဆုံးကျင်းပပြီးစီးသွားတယ်မစရိယာစုပြင်လို့ညီလာခံဒီညီလာခံအတွင်းမှာဒီကြားမှာဒန်းလူညီများပါဝင်ခွင့်ဆိုင်ရာမူဆိုပြီးတော့လေးချက်ချထားရင်လို့ကျွန်တော်သိထားတယ်ဆိုအဲ့ဒီမူလေးချက်အကြံဉာဏ်လေးပြောပြပါလား
အာဟုတ်ကဲ့အဲ့မူကအားလုံးသိထားတဲ့အတိုင်းပထမတစ်ချက်ကတော့ तू ကဘာကိုပြောရလဲဆိုတော့ဟို equality ပေါ့နော်အဒန်းလူညီများမှုဆိုတာဗာလဲပြီးရှင် non discrimination ပေါ့နော်ခွဲခြားဆက်ဆံမှုမရှိစေရဆိုလိုချင်တာကမြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားတိုင်း तू ပြောတယ်နိုင်ငံသားတိုင်းနော်နိုင်ငံသားတိုင်းကိုဒန်းလူညီများမှုရှိရမယ်ခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပထမတစ်ချက်ပြောတယ်ဒုတိယတစ်ချက်ကတော့ဒီကိုတာအမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးကိုသူ
30ရာခိုင်နှုန်းဆိုတော့နေရာတည်တည်မှာ
ဟုတ်တယ်ကန္တာအတီတီမှာအမျိုးသမီး30ရာခိုင်နှုန်းပါဝင်မှုကိုအားပေးရန်ဆိုပြီးမှပြောထားတယ်နောက်နံပါတ်3အချက်ကတော့ဒီ protection ကိစ္စပေါ့နော်sexual violence နဲ့ပတ်သက်တဲ့ဒီလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုဘယ်လိုကာကွယ်သားစီမလဲဆိုတဲ့ဟာမျိုးကိုသူပြောထားတယ်ဖြစ်တယ်နောက်နံပါတ်4အချက်ကတော့ဒီအမျိုးသမီးတွေကိုစွန့်ရင်မြင့်တင်ရေးလုပ်ပေးရမယ်ဆိုမှအချက်၄ချက်ပါပါတယ်
ဆိုဒီမူတွေကတော့တကယ်ကောင်းတဲ့မူတွေပဲเนาะဒါလူပုငယ်တို့လည်းဒီမူတွေကိုကြိုက်မယ်ထင်တယ
်အာကျမတို့တော့မကြိုက်ဘူးမကြိုက်ဘူးဆိုတာကဟိုအကျန်းဖင်းရခုနကကျမပြောလို့တကယ်ဆိုရင်အရန်ကောင်းတဲ့မူလို့ကျမတို့ပြောလို့ရပါတော့เนาะတာမန်အဖြစ်ဒါပေမဲ့ဘာကြောင့်လဲအဲ့ဒီမူတွေထဲမှာပြဿနာတွေရှိရဲ့အဲ့ဒါတွေကကျမတို့အတွက်ပို့ပြီးတော့မှပဋိပက္ခဒီမူတွေဒီဒီဆုံးဖြတ်ချက်တွေဒီဒီလွတ်တော်ကအမျိုးသားလွတ်တော်ကလည်းတည်ပြုထားပြီးသားဖြစ်တယ်။ဒါ့ပေမဲ့လို့ဒီမူတွေကဒီမိုကရေစီစံချိန်စံနှုန်းနဲ့မကိုက်ညီဘူးလို့ကျမတို့ကပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ပဋိအချက်ကနိုင်ငံသားတိုင်းလို့သူပြောတယ်။နိုင်ငံသားတိုင်းလို့ပြောတဲ့အခါမှာနိုင်ငံသားဆိုတာဘာတူလဲ။နိုင်ငံသားဆိုတာကကျမတို့တိုင်းရင်းသားတွေတာဘက်မှာအခုအချိန်ထိမှတ်ပုံတင်မရှိသေးတဲ့တိုင်းရင်းသားတွေမှာအများကြီး။နောက်တခြားသောဒီဟာဒီ right အခွင့်အရေးနဲ့သက်ဆိုင်တဲ့မူဖြစ်တယ်ဆိုတော့ဘဒူကိုမဆိုကာကွယ်ပေးရမယ်ဒီဟာဥပမာအဖင်ပြောရမယ်ဆိုလို့ရှိရင်တခြားနိုင်ငံကမြန်မာနိုင်ငံထက်ကိုဝင်ရောက်တဲ့အတော်တွင်ဒီလာလေတာပဲဖြစ်ဖြစ်အလုတ်လာလုတ်တာပဲဖြစ်သူတို့ကိုလည်းခွဲခြားဆက်ဆံလို့မရဘူးဒန်းလူညီများမှုဆက်ဆံရမယ်ဒန်းလူညီများမှုရှိရမယ်အဲ့လိုမျိုးကိုအလုံးကိုလွှမ်းခြုံတဲ့မူဖြစ်ရမယ်နံပါတ်1အချက်နောက်နှစ်ချက်ကအဲ့ဒါကြောင့်မို့ဒီမိုကရေစီစံချိန်စံနှုန်းနဲ့မညီဘူးလို့ကျွန်တော်တို့ကပြောတယ်။နောက်နှစ်ချက်ကဘာလဲဆိုလို့ရှိရင်30ရာခိုင်နှုန်းကျွန်တော်တို့တောင်းဆိုနေတာကကျွန်တော်တို့ပြောတဲ့ဂန္ဓာဆိုတာကဒီအုပ်ချုပ်ရေး တရားစီရင်ဥပဒေပြုရေးဒီမန်တန်ကြီး၃ရက်မာတော့မှာအစင်စင်ရှိသေးတယ်ပြည်နယ်အစင်တိုင်းအစင်ဒီနိုင်ငံတော်အစင်ဘိုးအစင်ပေါ့နော်အစင်စင်မှာအလုံး30အနည်းဆုံး30ရာခိုင်နှုန်းကိုဥပဒေထဲမှာထည့်သွင်းပြီးတော့မှပြဋ္ဌာန်းပေးဖို့အမခန့်ချက်ရှိရှိနဲ့ပြဋ္ဌာန်းပေးဖို့ကျွန်တော်တို့အတောင်းဆိုတာဖြစ်တယ်ဒါပေမဲ့အခုကပါဝင်ရေးကိုအားပေးရန်ဆိုတော့ဘသူကအားပေးမှာလဲဘသူအားပေးဘလို့အားပေးမှာလဲဘောလုံးပွဲလို့မဟုတ်ဘူးလေဘောလုံးပွဲဆိုတာကအလုံးထိုင်ပြီးတော့မှဟာဘောလုံးပွဲဘသူ goal တယ်ဆိုမှထိုင်ပြီးတော့မှလက်ခုပ်တီးလို့ရတယ်ဒါပေမဲ့ဒီ30ရာခိုင်နှုန်းပါဝင်ဖို့ဆိုတာကဘသူကအားပေးလို့ရမှာလ
ဲတိတိကျကျပြောထားတာမဟုတ်ဘူ
းဟုတ်တယ်တိတိကျကျလုံးဝမရှိဘူးနောက်နံပါတ်3အချက်ကတော့ကောင်းတယ်လို့ပြောလို့ရမှာပေါ့နော်အမျိုးသမီးတွေအတွက်ကာကွယ်ပေးထားတယ်ဒါပေမဲ့သူ့မှာလည်းအားနည်းချက်နည်းနည်းရှိသေးတယ်ကာကွယ်ပေးဖို့ဆိုတာကဘလို့ပုံစံနဲ့မူတော့မူပဲသူကမူချမှတ်လိုက်ပြီဒါကလုံးဝကာကွယ်တဆီးရဲ့အတွက်ပြောတယ်ဒါပေမဲ့ကျမတို့ထက်စေချင်တာကဒီလိုကာကွယ်တဆီးဖို့ဆိုတာကဘယ်နေရာမဆိုဘယ်ဒေတာမဆိုဘယ်အချိန်မဆိုကျမတို့ကဒါကိုအလေးထားဖို့လိုအပ်တယ်လို့ကျမတို့မြင်တယ်။ဘာကြောင့်လဲဆိုကျမတို့ရဲ့နိုင်ငံကပြည်တွင်းစစ်ဖြစ်ပွားနေတဲ့ကာလက190ကျော်ရှိတယ်။ဒါပေမဲ့အခုချိန်ထိဆက်ဖြစ်နေတယ်။အဲ့ဒါတွေဖြစ်တဲ့အခါမှာဒီအမျိုးသမီးတွေကိုကာကွယ်ဖို့လိုအပ်တယ်။အဲ့ဒါကြောင့်မို့ကျမတို့ကတိတိကျကျထည့်ထားဖို့လိုအပ်တယ်လို့တော့ကျမမြင်တယ်။
ဆိုတော့ဒါဆိုရင်ဒီမူလေးကိုအကောင့်ထဲဖို့ဖို့ကဒါစီရေခက်ခဲတွေစိန်ခေါ်မှုတွေအများကြီးရှိမှာပဲဆိုတော့ဒီပုံငယ်တွေကဘလို့ဖြစ်စေချင်လဲဒါဆိုရင
်ကျမတို့ကဖြစ်စေချင်တာကခုနပြောသလိုဥပမာပထမတစ်ခုဆိုလို့ရှိရင်လဲဒန်းသူရေနဲ့ခွဲခြားဆက်ဆက်မှုမရှိစေရလို့ပြောတဲ့အခါမှာလူတိုင်းကိုလွှမ်းခြုံနိုင်တဲ့ဟာဖြစ်မယ်အဲနိုင်ငံသားအစားလူတိုင်းဖြစ်ရမယ်အဲ့လိုပဲနောက်ဒုတိယဟာဆိုလို့ရှိရင်လည်းအတိတ်ကြကြထည့်ရမယ်အုပ်ချုပ်ရေးဥပဒေပြုရေးတရားစင်ရေးအစင်စင်တိုင်းတွင်အဲ့ဒီ30ရာခိုင်နှုန်းအနည်းဆုံး30ရာခိုင်နှုန်း
30ရာခိုင်နှုန်း
ဟုတ်ဟုတ်တယ်မူကိုချမှတ်ပြီးတော့မှအာမခန့်ချက်ထားရမယ်ပေါ့နော
်ဒီချက်ပို့ပြီးတော့တိတိကြကြနဲ့အကောင့်ကိုအကောင့်ထင်းလင်းလင်းရှိတဲ့မူမျိုးလိုချင်တာပေါ့
ဟုတ်တယ်ဟုတ်တယ်ကျမတို့မြန်မာပြည်မှာကဟိုကျမတို့ရဲ့ဒီကျမတို့ဆိုလို့ရှိရင်အခုဆိုလို့ရှိရင်ဗာကျမတို့တတန်းတလျှောက်လုံးပဲတွေ့နေရတာကကျမတို့ဟိုစစ်ပွဲတွေနဲ့ဟိုအရန်ကိုရှုပ်ထွေးတဲ့ကျမတို့မြန်မာနိုင်ငံမှာဒီတမိုင်းဝင်မရှိခဲ့ဘူးတဲ့ငင်းချဲဖြစ်စဉ်ကြီးမှာအမျိုးသမီးကိုစားပြုမှုခုချိန်လည်းမရှိသေးဘူးဒါပေမဲ့ရှိရမယ်ဆိုတဲ့ဟာမျိုးကိုကျမတို့ကတိုက်တွန်းနေတယ်ပြီးရှင်ဒီမူတွေကလည်းပဲတကယ်ကိုအရေးကြီးတဲ့မူတွေဖြစ်တယ်နောက်တစ်ချိန်မှာဒီမူတွေကဥပဒေဖြစ်လာခဲ့မယ်ဆိုလို့ရှိရင်အဲ့လိုမတိမကျဖြစ်လာတယ်ဆိုလို့ရှိရင်အခုလိုပဲဆက်ဖြစ်နေအောင်ပဲအခုဆိုလို့ရှိရင်ကျမတို့အတွေ့အကြုံရှိထားပြီးသား2008 constitution နဲ့ပတ်သက်ပြီးတော့မှအခုချိန်ထိကျမတို့ဘယ်လောက်ထိပြင်ဆင်နိုင်ပြီလဲအားကိုခက်ခဲသွားတယ်ဥပဒေတစ်ခုဖြစ်ပြင်နိုင်ဖို့အတွက်ကမြန်မာပြည်မှာအရန်ကိုခက်ခဲတယ်အဲ့ဒါကြောင့်မို့မဖြစ်စေချင်ဘူးတကယ်ကိုတိတိကျကျပြန်လည်ထားတယ်ဟိုဖော်ပြထားတဲ့မူဖြစ်စေချင်ပါတယ
်ဟုတ်ကဲ့အဓိကပေါင်မှုနေရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောလို့ရလဲ
အဓိကပါဝင်မှုခုနဘာကြောင့်အားနည်းနေရလဲဆိုပထမတဲ့အချက်ကဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးမကြီးဘူးလို့မြင်ကောင်းဆောင်တွေကမြင်ကြပါတော့ဘယ်ကောင်းဆောင်ပဲပြောပြောတိုင်းရင်းသားလည်းကံကောင်းဆောင်လို့ပဲပြောပြောနိုင်ငံရေးပါတီကပဲပြောပြောဟိုတပ်မတော်ပဲပြောပြောဒီ NLD အစိုးရပဲပြောပြောပေါ့နော်ဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးမကြီးဘူးလို့ထင်ကြတယ်နောက်တစ်ချက်ကကြတော့အရေးချင်းမရှိဘူးလို့ပြောတယ်ဆိုလို့ရှိရင်ကျမတို့နိုင်ငံမှာတကယ်ကိုလေ့လာကြည့်ပါပညာတတ်အမျိုးသားထက်ပညာတတ်အမျိုးသမီးတွေကပိုများနေတယ်အဲ့လိုပညာတတ်နဲ့တိုင်းတာလားဗာနဲ့တိုင်းတာလဲအခုတကယ်လွတ်တော်မှာထိုင်နေတဲ့သူပဲဖြစ်ဖြစ်တကယ်နိုင်ငံကိုအုပ်ချုပ်နေတဲ့အမျိုးသားတိုင်းလဲအရေးချင်းပြည့်မီတဲ့အမျိုးသားတွေမဟုတ်ပါဘူးအဲ့လိုပဲကျမတို့အမျိုးသမီးတွေလည်းပဲကိုယ်ထိုင်ကုန်ကိုယူလာပြီးတော့မှလွတ်တော်မှာထိုင်ဖို့ပြောတာမဟုတ်ပါဘူးဒါပေမဲ့ကျမတို့က30ရာခိုင်နှုန်းဖြစ်လာပြီဆိုလို့ရှိရင်အခုတက်လာတဲ့လွှတ်တော်အမတ်တွေအကုန်လုံးအမျိုးသမီးလွှတ်တော်အမတ်တွေအကုန်လုံးက election လို့ခေါ်တဲ့ဒီရွေးကောက်ပွဲကိုဖျက်ပြီးတော့မှနေရာရလာတဲ့လူကြီးပဲတကယ်လို့သာကျမတို့မှဒီလိုဒီထက်ပိုမကတဲ့အခွင့်အလမ်းဥပမာအားဖြင့်ပါတီတိုင်းမှာမူရှိမယ်gender policy မူလို့
ကျမတ
န်းတူညီမျှရေးမူရှိတယ်ဆိုလို့ရှိရင်ပြိုင်ဟိုဗာလဲဒီလွှတ်တော်အမတ်နေရာပြိုင်တဲ့အခါမှာအမျိုးသားတယောက်အမျိုးသမီးတယောက်အဲ့လိုသတ်မှတ်ချက်တွေနောက်တစ်ခုကဒီဟိုပါတီတွေရွေးကောက်ပွဲဝင်ဖို့ registration မှတ်ပုံတင်တဲ့အခါမှာ အမပုံတင်ကိုစစ်စစ်တဲ့အခါမှာအော်အမျိုးသမီးကိုယ်စားလှယ်မပါဘူးဆိုရှင်ရှင်ပြန်ခွင့်မရှိဘူးဆိုတဲ့ဟာမျိုးနဲ့အကန့်တတ်ထားတယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေတကယ်အရေးချင်းရှိတဲ့အမျိုးသမီးတွေတတ်လာမှာလို့ကျမတို့ကတော့ယုံကြည်တယ
်
အဲ့ဒီနေရာမှာတို့ကဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာတကယ်လို့ပါဝင်လာခဲ့ပြီဆိုလို့ရှင်ကျမတို့နိုင်ငံအတွက်တကယ်ဒီထက်ပိုပြီးကောင်းမွန်တဲ့မှုတွေပို့ပြီးတော့မှကျမတို့ချမှတ်နိုင်မယ
်ကျွန်တော်အဲ့ဒီနေရာမှာဖြတ်မေးလိုက်ချင်တာကဒီပုံငယ်တို့ကမျိုးသမီးတွေပို့ပြီးတော့ပါဝင်ခွင့်ရဖို့တောင်းဆိုရဲဆိုတော့ပူပါလာရင်ကောဘာတွေပို့ကောင်းလာမှာလဲဘာတွေပို့ထူးခြားလာမှာလ
ဲအဲဘာတွေပို့ကောင်းလာမှာလဲဆိုခုနတစ်အချက်ကျွန်မပြောသလိုမူတွေပို့ကောင်းလာမှာနောက်တစ်ခုကျွန်မတို့နိုင်ငံမှာ corruption လို့ခေါ်တဲ့လက်စားမှုအကြီးကြီးဖြစ်တယ်ဒါပေမဲ့အမျိုးသမီးတွေတက်လာတယ်ဆိုဒီအမျိုးသမီးတွေကဒါကဘာလုံးဆိုင်ရာလေးလာမှုအရာเนาะအဲကျွန်မပြောတာမဟုတ်ဘူးအဲ့ဒီလေးလာမှုအရာဆိုလို့ရှင်အမျိုးသမီးတွေကလက်စားမှုအရင်နေတယ်ရှိတော့ရှိတယ်မရှိဘူးလို့မပြောဘူးနဲတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့လက်စားမှုတွေကိုကျမတို့ချောချနိုင်မယ်နောက်တစ်ခုကကြတော့လူသားအရင်းမြစ်တွေနဲ့ပတ်သက်ပြီးတော့မှကျမတို့အခက်ခဲမတွေ့တော့ဘူးဥပမာပြောရမယ်ဆိုရှင်ကျမတို့နိုင်ငံမှာကမလက်ခံလို့မရဘူးအမျိုးသမီးဥယေကအမျိုးသားဥယေထက်ထက်ဝက်ကျော်ရှိရဲ
့ဟုတ်တယ်
အဲ့ဒီဟာကိုလက်မခံလို့မရဘူးသူတို့ရဲ့ကုစားပြုမှုရှိကိုရှိရမယ်ကုစားပြုမှုမရှိဘူးဆိုလို့ရှိရင်အဲ့ဒီတန်လစ်ဟာနေတဲ့ကွင်းပြင်ကြီးထဲမှာလစ်ဟာနေတဲ့ position ရာထူးတွေထဲမှာဘဒူကိုအစားထိုးထဲမှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုမရှိလို့ကိုမရဘူးမရှိဘူးဆိုလို့ရှိရင်တစ်ဖက်မှာဒီမိုကရေစီစံချိန်စံနှုန်းနဲ့မညီညွတ်ဘူးနောက်တစ်ချက်ကကြတော့ကျမတို့နိုင်ငံမှာဒီလိုအမျိုးသမီးတွေပါဝင်လာခြင်းအပြင်ဒီထက်ပိုပြီးတော့ကောင်းမွန်တဲ့အနာဂတ်ဖြည့်ရှင်းပြဿနာတွေကိုဖြေရှင်းတဲ့မူတွေကိုပို့ပြီးတော့မှချမှတ်နိုင်မယ်။ဒါကြောင့်လို့အဲ့လိုပြောတယ်လဲဆိုရှင်အမျိုးသမီးတွေဒီမိသားစုတွင်းထဲမှာတော့မှကလေးကဘာတွေ
ကလေးတွေ
ကဘာတွေလိုအဲ့ဒါចောင်းသွားတယ်ဆိုရှင်လဲဘာတွေလိုအပ်တယ်။အဲ့လိုသိတဲ့အတွက်ကြောင့်မူသူမူချတဲ့အခါမှာလဲပဲပညာရေးပိုင်းမှာပဲဖြစ်ဖြစ်ဘယ်ပိုင်းမှာဖြစ်ဖြစ်သူအဲ့ဒါကိုထက်သွင်းပြီးတော့မှဒါတွေကိုစဉ်းစားပြီးတော့မှနိုင်ငံတော်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုချမှာဆိုတော့သူ့ကလေးတိုးတက်ဖို့အတွက်ဒီမူတွေကိုသူစဉ်းစားမှာပဲအဲ့လိုဖြစ်တဲ့အခါမှာအဖေတွေကကြတော့အဲ့လောက်မသိဘူးကလေးတွေကိုအဲ့လောက်ထိတ်ခဲလုပ်တဲ့လူမဟုတ်ဘူးတကယ်ကို view design နဲ့နေ့စဉ်နဲ့အများပြုစုနေတဲ့လူမဟုတ်တဲ့အခါမှာတချို့တော့အပိုင်းမှာလိဟာမှုတွေရှိအဲ့ဒါကြောင့်မို့အမျိုးသမီးတွေကဒီဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာပါလာခဲ့မယ်ဆိုလို့ရှင်တောင်အဆောင်ကနေကျမတို့တွေကိုယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပို့ပြီးတော့မှကောင်းမွန်တဲ့မူတွေဥပဒေတွေကိုချမှတ်နိုင်မှာဖြစ်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်လေပုံမ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင့်